Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ29ရက်တနင်္လာနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနာလောပါအခုညပိုင်းအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကုညံဝင်းအောင်နဲ့အတူကြီးညာပါမယ်။အင်ဒိုနီးရှားနိုင်ငံမှာခီးသည်နဲ့လေယာဉ်အမှုတန်းစုစုပေါင်း189ယောက်လိုက်ပါသွားတဲ့ခီးသည်တင်လေယာဉ်ပင်လယ်ထဲကိုပြတ်ကျခဲ့ပါတယ်။အမေရိကန်ထိပ်တန်းဒီမိုကရက်တစ်ထံစားလိုက်ကနေဖောက်ခွဲပစ္စည်းတွေပေးပို့ခဲ့သူကိုတော့ဒီကနေ့ပထမဆုံးအချိန်ဖြစ်ရုံးထုတ်ဖို့ရှိနေပါတယ်။ဒီလိုထိပ်တန်းရောက်တဲ့တွင်ကိုနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်။ရခိုင်အရေးကြောင့်မြန်မာကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကဖယ်ရှားလာနိုင်တဲ့အပေါ်အမြင်သဘောထားတွေမှာကြားရမှာကတော့
အားလုံးကရုပ်ရည်ကြီးပြန်ထွက်သွားလို့ဆိုကျွန်တော်လူတွေလောက်အလုပ်ပါပြုတ်ပုံ။အဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကျွန်တော်တို့တိုင်းတာတန်းမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000လောက်ရှိတယ်ပဲဆိုရင်
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများတက်မကအဖွဲ့ချုပ် CTUM ဥက္ကဋ္ဌဦးမောင်မောင်မရှင်အပြည့်စုံကတော့နောက်ပိုင်းမှာကြာမှာပါ။ဒါအပြင်မြန်မာလူခွင့်ရေးအခြေအနေလေးလာဖို့ရောက်နေတဲ့ EU ဥရောပတက်မကအဖွဲ့တခုနဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာတွေ့ဆုံဆွေးနွေးကြတဲ့တင်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA ခေါ်အပြည့်အစားချုပ်မှာလက်မှတ်မရေးထိုးတဲ့တိုင်းနာလဲနဲ့ကန်အဖွဲ့၃ဖွဲ့ဒီလကုံမှာတရုတ်နိုင်ငံမှာတွေ့ဆုံမှုရှိတဲ့တင်တွေကိုနောက်ပိုင်းမှာကြာမှာပါ။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်တင်လွှာနဲ့တရုတ်ကြီးအစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန်ရောက်တင်တွေကိုမတင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးပါအောင်ရှင်
။ခီးဗင်နဲ့လေယာဉ်အမှုတန်း189ယောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုင်းလေယာဉ်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေပြန်တက်ပြီး73မိနစ်အကြာမှာပင်လယ်ထဲကိုပြတ်ကျသွားခဲ့တယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောပါတယ်။ဌာနရဲ့ပြောခွင့်ရဆူတိုပိုပါဝူနူဂရိုဟိုကအပြည့်စည်တဲ့ပုံတွေကို Twitter လူမှုကွန်ရက်မှာတင်ထားတာမှာတော့ရှာဖွေကယ်ဆယ်ရေးအဖွဲ့ကဆေးယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံး၊စာအုပ်တွေ၊ခီးဆောင်အိတ်တွေ၊လေယာဉ်အပျက်စီးအပိုင်းအစတွေကိုတွေ့ရပါတယ်။ခီးတွေတွေထဲမှာတော့ကလေးငယ်တဦး၊မွေးကင်းစာကလေးနှစ်ဦးတို့လည်းပါတယ်လို့ပြောခွင့်ရကပြောပါတယ်။ဂျာဘာကျွန်းမြောက်ပိုင်းမှာပြတ်ကျခဲ့တဲ့လေယာဉ်ရဲ့ကိုယ်တွေကိုရှာဖွေရေးအတွက်ရှာဖွေကယ်ဆယ်ရေးဌာနကရင်းငုပ်သမားတွေတုံးပြီးတော့ရှာဖွေနေပါတယ်။အသက်ရှင်ကျင်ရည်သူမရှိတော့ဘူးလို့လည်းဌာနတာဝန်ရှိသူတဦးကပြောပါတယ်။လေရင်ကရေအောက်မီတာ30-35မီတာအနက်ထိကိုထိုးဆင်းသွားခဲ့တာပါ။ကံယူရက်နဲ့15ကီလိုမီတာအကွာလောက်မှာရုပ်လောင်းတချို့ကိုရှာဖွေတွေ့ရှိထားတဲ့အကြောင်းလဲကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒေတာဆန်တော်ချိန်မိနစ်6:20လောက်ကစတင်ထွက်ခွာခဲ့တဲ့ Lion Air ရဲ့လေရင်အမှတ် JD610 ကတန်တတ်တူဒုဖော်ရေးဒေတာဘန်ခဘယ်လင်တန်ကိုမနေ့9:20မှာဆင်းသက်ရမှာဖြစ်တယ်လို့ Flight Radar 24 website မှာဖော်ပြပါတယ်။စီကုံတက်တာပြီးအဝယ်များတဲ့ Boeing 737 Max လေယာဉ်တစ်စင်းပထမဆုံးပြတ်ကျတာလည်းဖြစ်ပါတယ်။လေယာဉ်ပြတ်ကျမှုကိုသိရှိထားပြီးအခြေအနေကိုစောင့်ကြည့်နေတယ်လို့လည်းလေယာဉ်ထုတ်လုပ်သူက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
။မေဂန်ပြောင်စုပန်ဆာဗေးနီးယားပြည်နယ်ပစ်ဘတ်မြို့ကကျူးဖျားကြောင်တစ်ခုမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ12ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့ရသူတွေအတွက်စူတောင်းပွဲကိုမနေ့တနင်္ဂနွေနေ့ကပစ်ဘတ်မြို့မှာကျင်းပပါတယ်။ဒီစူတောင်းပွဲကိုဘာသာရေးနဲ့လူမျိုးရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးကြံ့ကြံ့ခံနိုင်မှုတီးခံမှုနဲ့ညှဉ်းပန်းမှုပြရုပ်တွေကိုဖော်ဆောင်ခဲ့ပါတယ်။ပြစ်ခတ်မှုမှာတန်လျာရှိသူအသက်46နှစ်အရွယ် Robert Gregory Bowers ကိုဒီကနေ့တနင်္လာနေ့မှာပြည်ထောင်စုတရားရုံးမှာရုံးတင်ဆစ်ဆေးမှာဖြစ်ပါတယ်။သူ့ကိုအကြမ်းဖက်မှုလက်နက်ကိုင်တိုက်ခိုက်မှုအမေရိကန်ရဲ့ပြည်တွင်းအခွင့်အရေးဥပဒေတွေချိုးဖောက်မှုအပါအဝင်ရာဇဝတ်မှု29မှုနဲ့အစိုးရရှိနေတွေကဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တေတံထိကြာခံနိုင်ပွဲရရှိပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဂျူးတွေကိုတိုက်ခိုက်မှုထဲမှာတော့အခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်တယ်လို့ဂျူးအဖွဲ့အစည်းဖြစ်တဲ့ Anti Defamation League ကပြောဆိုပါတယ်။တိုက်ခိုက်မှုမှာသေဆုံးခဲ့သူတွေအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေကိုအမေရိကန်နိုင်ငံတစ်ဖက်နဲ့ကနေဒါနိုင်ငံတွေမှာကျင်းပနေတာဖြစ်ပါတယ်။အကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရသူတွေကိုလေးစားမှုကိုပြသတဲ့အနေနဲ့အောက်တိုဘာ31ရက်နေ့ထိအမေရိကန်အစိုးရအဖွဲ့အစည်းတွေအားလုံးကအလံတွေကိုတိုင်တဝက်လျှော့ချလွှင့်ထူသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သူတွေထံဖ ဟောက်ခွဲပစ္စည်းတွေပါတဲ့အ ਨੇ ဆုံးအထုပ်73တုပ်ပေးပို့ခဲ့သူလို့ဆွဆဲခံထားတဲ့စီစာဆေရော့စ်ကိုဒီကနေ့တင်းတင်းလာနေမှာပထမဆုံးရုံးထုတ်ဖို့ရှိပါတယ်။သမ္မတထရန့်ကိုအခိုင်အမာထောက်ခံသူတူဖြစ်တဲ့အသက်56နှစ်အရွယ်စီစာဆေရော့စ်ကိုပြီးခဲ့တဲ့တောက်ကြနေ့တုန်းကသူနေထိုင်ရာဘင်္ဂါဒစီတဲကနေဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့ဖလော်ရီဒါပြည်နယ်မိုင်ယာမီကဖက်ဒရယ်ခုံရုံးမှာဒီကနေ့ရုံးထုတ်မှာဖြစ်ပါတယ်။သူနေထိုင်ရာကားထဲမှာတော့သမ္မတထရန့်ကိုထောက်ခံတဲ့စတစ်ကာတွေနောက်သမ္မတထရန့်ရဲ့အတိုက်ခံတွေရဲ့မျက်နှာတွေကိုတော့ချက်ချေခတ်တွေလှုပ်ထားတဲ့စတစ်ကာတွေကတ်ထားတာပါဆေရော့စ်ကတော့ဖောက်ခွဲပစ္စည်းတွေကိုစားလိုက်ကနေပြပို့ခဲ့သူအဖြစ်ဆွဆွဲထားတာပါဒီကနေ့တင်းနှင်လာနေသူကိုတရားရုံးကြားနာပြီးမှတော့နယူးယောက်ကဖက်ဒရယ်တရားရုံးတစ်ခုကိုလွှဲပြောင်းပေးမယ်လို့လည်းခန့်မှန်းထားကြပါတယ်စားလိုက်ကနေဘုံတွေပြပို့ခဲ့မှုနဲ့ဆင်နွယ်ပြီးဆွဲချက်5ခုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေကိုတော့သမ္မတထရန့်ရဲ့တိုက်ခန်နေဖြစ်တဲ့ထိတ်တန့်ဒီမိုကရက်တီထံကိုပေးပို့ခဲ့တာပါသမ္မတဟောင်းဘရက်အိုဘားမာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နောက်သမ္မတအိုဘားမာအစိုးရလက်ထက်ကထိတ်တန့်အမျိုးသားလုံခြုံရေးအရာရှိထံကိုစားလိုက်ကနေဘုံးတွေပေးပို့ခဲ့တာပါဒီဘုံးတွေကတော့မပေါက်ကွဲခဲ့ပါဘူး night club မှာ DJ အဆောက်နဲ့ပီဇာပို့သူတွေအဖြစ်လုတ်ကင်ခဲ့ဘူးတဲ့ဆေရော့စ်အနေနဲ့ပြည်ထန်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်ဒဏ်48နှစ်နဲ့အထက်ကြက်ခံနိုင်ရတယ်လို့လည်းရှင်းနေချုပ် Jeff Sessions ကပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖြိုသိမ်းရေးအောင်မြင်မယ်လို့ယုံကြည်ကြောင်းမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရကြားပြောဆိုမှုတွေအတွင်းတိုးတက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်အထူးတန်တမန်စတီဗင်ပေကွန်ကတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကန်ချွန်ဟွာနဲ့ဆိုးမျိုးမှာဒီကနေ့တွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်မှာဆယ်စုနှစ်ခုနှစ်ခုလောက်ကြာရှိလာခဲ့တဲ့ရန်လိုမှုတွေကိုအဆုံးသတ်ဖို့ဘုံကြီးမှန်းချက်တရအမေရိကန်နဲ့တောင်ကိုရီးယားအစိုးရတို့ကြားမှာရှိနေတယ်လို့တောင်ကိုရီးယားအထူးတမန်လီဒိုဟွန်းနဲ့တွေ့ဆုံပြီးတဲ့နောက်ပေကွန်ကပြောကြားလိုက်တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်ဟာအရေးကြီးတဲ့အဆင့်ကိုရောက်လာနေပြီးဒီကိစ္စမှာပါဝင်ပတ်သက်သူတွေအနေနဲ့တနိုင်သမျှမကြာခဏတွေ့ဆုံဖို့လိုတယ်လို့ကိုရီးယားကျွန်းဆွယ်ညီငယ်ကြီးနဲ့လုံခြုံရေးဆိုင်ရာတောင်ကိုရီးယားအထူးကိုယ်စားလှယ်လီဒိုဟွန်းကပြောပါတယ်။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ဇွန်လကသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့ဆုံပြီးချိန်ကစပြီးမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးလက်နဲ့စမ်းသပ်တာတွေကိုရပ်ဆိုင်းတာနျူကလ িয়ার လက်နဲ့စမ်းသပ်တဲ့စခန်းတွေကိုဖျက်သိမ်းတာစတဲ့ကိစ္စရပ်တွေကိုလှုံ့ဆော်သွားမယ်လို့ပြောဆိုခဲ့ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေရိုဟင်ဂျာမွတ်စလင်အမျိုးသား9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံတွင်းကရိုဟင်ဂျာဒုက္ခသည်တွေကြားထိတ်လန့်တုန်လှုပ်နေကြပါတယ်။ရိုဟင်ဂျာ9ဦးပြန်လည်လွှဲပြောင်းပေးပြီးသတင်းသုံးပတ်အတွင်းအိန္ဒိယနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေဖမ်းဆီးထောင်ချခံရတာဒါမှမဟုတ်လဲမြန်မာဘက်ကိုပြန်ပို့ခံရမယ့်အရေးစိုးရိမ်တာကြောင့်ပုံအောင်တင်းရှောင်နေကြသလိုတချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာနေကြပါတယ်။ဒုက္ခသည်အရေးကင်တွေ့တဲ့အိန္ဒိယအမိမြေဝန်ကြီးဌာနကိုဒီကိစ္စဆက်သွယ်မေးမြန်းခဲ့ပေမယ့်မှတ်ချက်ပေးဖို့ညင်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးကြတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်အပြင်အိန္ဒိယတို့လိုတခြားနိုင်ငံတွေမှာလည်းရှိနေပါတယ်။အိန္ဒိယမှာရိုဟင်ဂျာ4000လောက်ရှိနေတယ်လို့ခန့်မှန်းရပြီးဒီထဲက18000လို့ကတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR အသိအမှတ်ပြုလက်မှတ်တွေကန့်ဆောင်ထားကြပါတယ်ရှင်
။ဒီနေ့ကသမရစီရီဆန္နာကသူ့ကိုလှုပ်ချမ်းဖို့အစီအစဉ်တွေရှိခဲ့တာကြောင့်သူ့အနေနဲ့ဝန်ကြီးချုပ်ကိုယာဒူးကနေဖြုတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီနေ့ကသမရကတိုင်းပြည်ကိုဒီနေ့ညကမိခွန်းပြောကြခဲ့ပြီးဝန်ကြီးချုပ်ရန်နီဝစ်စရင်းနဲ့ဒီယာဒူးကနေထုတ်ပယ်ပြီးအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်တာနဲ့ပါလီမန်ကိုယာယီရနာလိုက်တာတွေနဲ့ပတ်သက်ပြီးသူ့ရဲ့ဆုံးဖြတ်ချက်တွေကိုကာကွယ်ပြောဆိုသွားတာပါသူ့ကိုလှုပ်ချမ်းမဲ့အစီအစဉ်တွေထဲမှာအ အစိုးရအဖွဲ့ဝန်ကြီးတူပါဝင်နေတယ်လို့သတင်းပေးတူကရဲကိုပြောကြားခဲ့ကြအောင်သမရကပြောပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဆိုတာကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။သူ့အနေနဲ့ဝန်ကြီးချုပ်ကိုရာထူးကနေထုတ်ပယ်ဖို့ကလွဲရင်အခြားရွေးချယ်စရာမရှိဘူးလို့ပြောပါတယ်။သမရစရီစနဟာသမရဟောင်းရာဂျာပက္စေးကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ထားလိုက်ပြီးအစိုးရအဖွဲ့ကိုလည်းပြန်လည်ဖွဲ့စည်းတောင်းဝန်ပေးပါတယ်
။ပြည်ထောင်စုနိုင်ငံမှာစနေနေ့ကရရင်ဖြစ်ကြပြီး၅ဦးသေဆုံးသွားတဲ့အထက်မှာပရီးမီးယားလိဘောလုံးကလပ်အသင်းဖြစ်တဲ့ Leicester City ပိုင်အသင်းပိုင်ရှင်လည်းပါဝင်သွားပါတယ် Leicester City အသင်းပိုင်ရှင်ဝီချမ်းရဲ့ရဟင်ဟာဘောလုံးခွင်းထဲကနေပြန်တက်ပြီးတိတ်မကြခင်မှာပဲဘောလုံးခွင်းအပြင်ကကားရပ်နှားတဲ့နေရာမှာပြက်ကျပြီးမီးလောင်သွားခဲ့တာဖြစ်ပါတယ်အသင်းပိုင်ရှင်ဝီချမ်းနဲ့အတူသူ့ရဲ့ဝန်ထမ်းတဦးရဟင်မှုနောက်ထပ်လိုက်ပါစီးနင်းသူတို့လည်းတေဆုံးခဲ့တာဖြစ်ပါတယ်သူတို့ကစနေနေ့ညကကစားတဲ့Leicester နဲ့ West Ham ပွဲအပြီး Leicester အသင်းရဲ့ King Power ဘောလုံးခွင်းကနေရဟတ်ရင်နဲ့ပြန်တဲ့အချိန်မှာပြက်ကျခဲ့တာဖြစ်ပါတယ်ရှင်
။ဘရာဇီးသမရရွေးကောက်ပွဲမှာတော့တရားဝါဒီလွတ်တော်အမတ်ဂျာဘိုဆိုနာရိုအနိုင်ရသွားတာကြောင့်နိုင်ငံသားအခွင့်အရေးနဲ့လွတ်လပ်စွာပြောဆိုခွင့်တို့အတွက်ဆုတ်ယုတ်သွားမဲ့အပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မနေ့တနင်္ဂနွေနေ့တုန်းကရွေးကောက်ပွဲမဲရလက်အားလုံးနီးပါးရေးတွက်ပြီးစီချိန်မှာတော့ဆိုရှယ်လစ်ပါတီကဘိုဆိုနာရိုက56ရာခိုင်နှုန်းရရှိပါတယ်။ပြိုင်ဘက်အလို့သမားပါတီလက်ဝဲရင်းဖာနန်ဒိုဟာရက်ကထောက်ခံမဲ့44ရာခိုင်နှုန်းရရှိခဲ့တာပါ။ယူရဲချက်တူသူတွေထောက်ခံသူတွေနဲ့အစိုးရကိုဖွဲ့စည်းသွားမယ်လို့ဘရာဇီးနိုင်ငံကိုကြီးမြတ်ပြီးလွတ်လပ်ပြီးကျွေးဝတဲ့နိုင်ငံတစ်ခုအဖြစ်ပြောင်းလဲနိုင်ရေးရည်မှတ်ချက်ပန်းနိုင်ကိုရောက်ဖို့နေမညာမအားကြိုးပမ်းသွားမယ်လို့ရွေးကောက်ခံသမရဘိုဆိုနာရိုကပြောကြားသွားပါတယ်ခင်ဗျာ။
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကုညာဝဲအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာရော Facebook စာမျက်နှာ VOA Burmese News မှာပါထုတ်လင်းချိန်တဲ့ကြိုင်နဲ့တိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်အရေးကိစ္စကိုအကြောင်းပြပြီးတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုဥရောပသမ္မတ EU ဘက်ကရုတ်သိမ်းတာဟာပဋိပက္ခကိုနီးမှန်လက်မှန်အဖြေရှာတာမဟုတ်ဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမ္မတများအဖွဲ့ချုပ် CDUM တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ် CDUM အဖွဲ့တွေဟာဒီကနေ့မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမ္မတကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ဖိုးစောထက်ကပေးပို့ထားပါတယ်
ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုရပ်ဆိုင်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေရဟာတရားမျှတမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများသမဂ္ဂအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဦးမောင်မောင်ကပြောပါရယ
်ဒီလို GS withdraw လုပ်တာနဲ့ဟိုတခြားပြင်းနေတဲ့ကိစ္စကပျောက်သွားမလားဆိုတာကျွန်တော်အနာတခြားဆေးတခြားဖြစ်နေလို့ကျွန်တော်ပြောတာပါအဲ့တော့အရင်ဆုံးဘာလို့အထည်ချုပ်ကဏ္ဍထိမှလဲဆိုတော့အထည်ချုပ်ကဏ္ဍကကျွန်တော်တို့ကဥရောပကလာပြီးအားတာတွေပါ brand တွေများတယ်ဥပမာဆိုရင်ကျွန်တော် H&M တို့เนาะကျွန်တော် Shibo တို့လို့ကလေးတွေလူငယ်တွေဝတ်တဲ့အင်ဂျင်ဝန်ဆောင်များအဲ့ဒီ company တွေအားလုံးကရုပ်ရည်ကြီးပြန်ထွက်သွားလို့ဆိုတော့ကျွန်တော်လူတွေအလုပ်ပါပြုတ်ပုံအဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကကျွန်တော်တို့တိုင်းတာရဲမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000လောက်ရှိတယ်ပဲဆယ်ကိုအနည်းဆုံးလုပ်လို့သူတို့ဒီသူတို့ data မှာဖြစ်လို့အလုပ်ကံမရှိလို့ရန်ကုန်လာပြီးအလုပ်ရှာတဲ့ကိစ္စကထပ်ပြီးတော့အလုပ်ပြုတ်အောင်မှာလားဗျာကျွန်တော်ထင်တယ် this is not fair ဒါကမတရားဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်မို့လို့ဒီမှာလာပြီးတော့ဒီစီးပွားရေးအထုခွင့်ကိုပြန်ရုပ်သိမ်းတာဆိုတာကအနာတခြားဆေးတခြားဖြစ်နေတယ်ဘိုးဘက်မှာဖေးရမယ့်ကာကိုတွားပြီးတော့ဒီတိကျတဲ့ထပ်ပြီးတော့ပုံပြွေးကိုလုပ်ဖို့လိုတယ်လို့တော့ကျွန်တော်ကပြန်ပြောချင်ပါတယ်
တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုသာမကပဲအထက်ချုပ်လူထုမှ၄သိန်းလောက်ကိုထိခိုက်လာနိုင်တယ်လို့လည်း CDUM ဥက္ကဋ္ဌဦးမောင်မောင်ကဆိုထားပါတယ်။ဥရောပသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာဒီနေ့အောက်တိုဘာ29မနက်ပိုင်းမှာပဲလူထုမှသမဂ္ဂတွေဖြစ်တဲ့ CDUM နဲ့ MICS ပြီးတော့လူထုမှကိုယ်စားလှယ်တွေကိုတွေ့ဆုံခဲ့ပါသေးရဲ့။အထူးကွန်ဖရင့်ခွင့်ကို EU ကရပ်ဆိုင်လိုက်မယ်ဆိုရင်မြန်မာနိုင်ငံလိုအခွင့်အရေးရထားတဲ့တခြားနိုင်ငံတွေရဲ့အမျက်ထုတ်တာခံရနိုင်တယ်လို့မြန်မာနိုင်ငံစက်မှုလုပ်မှုနဲ့ကွန်ထုတ်လုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ဒုဥက္ကဋ္ဌဦးနော်အောင်ကပြောပါတယ
်။အဓိကအထူးအခွင့်အရေးပေးထားတာကကျွန်တော်တို့နိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူး။ဥပမာကျွန်တော်တို့ဗီယက်နမ်ပေးထားတယ်။ဆိုတော့ကမ္ဘောဒီးယားပေးထားတယ်။အခုကမ္ဘောဒီးယားနဲ့ကျွန်တော်တို့နိုင်ငံကိုစဉ်းစားနေတာရုတ်သိမ်းမလားမရုတ်သိမ်းဘူးလားဆိုတာဒီနိုင်ငံကိုစဉ်းစားတာပေါ့ဗျာ။ ဆိုတော့ကမ္ဘောဒီးယားကလည်းသူဒီရွေးကောက်ပွဲမှာအပြိုင်ဒီဗာလဲအတိုက်ခံတွေကိုနှိပ်ကွတ်တယ်ဆိုပြီးတော့မှသူတို့ကရုတ်သိမ်းပေါ့ဗျာအဲကျွန်တော်တို့နိုင်ငံကျတော့ဒီရခိုင်ရေးကချင်ရေးနဲ့ပတ်သက်ပြီးတော့မှရုတ်သိမ်းပေါ့ဗျာဆိုတော့ဒီအထူးကွန်တွယ်ခွင့်ပေးထားတဲ့နိုင်ငံတွေကနောက်ဆုံးကဘာဖြစ်မလဲဆိုရင်ကျွန်တော်တို့အဲ့ဒီအထူးကွန်တွယ်ခွင့်ရထားတဲ့နိုင်ငံတွေကကျွန်တော်တို့နိုင်ငံကိုခေါင်းပုံဖြတ်သွားလိမ့်မယ်ပေါ့ဗျာဒီဘာလဲကျွန်တော်တို့စီမာတော့ချုပ်တယ်ဒါပေမဲ့ကျွန်တော်တို့ချုပ်တဲ့ quality ကဥရောပ quality ဖြစ်တယ်သို့ပေမဲ့ကျွန်တော်တို့ကအဲ့ဒီနိုင်ငံကိုကျွန်တော်တို့သွားရတယ်သွားပြီးတော့မှအဲ့နိုင်ငံရောက်ရင်တစိမ့်ရိုက်တယ်ဥရောပကိုပို့တယ်ဆိုရင် तू ကဟိုရောက်လို့ရှိရင် free ticket မယ်ဒါပေမဲ့ तू ကဒီကနေကျွန်တော်တို့အဲ့ဒီနိုင်ငံကိုပို့တဲ့ဒီပွဲစားခါတွေပါလေကျွန်တော်တို့အဲ့ဒီနိုင်ငံအတလို့ကျွန်တော်တို့ထိုင်ယူတော့မှာပေါ့ဗျာစည်းကွက်တစ်ခုတည်းရှိတာနဲ့နှစ်ခုရှိတာနဲ့ကကျွန်တော်တို့မတူဘူးပေါ့ဗျာဥပမာကျွန်တော်တို့ဒီတရုတ်စည်းကွက်ပေါ့ပဲကျွန်တော်တို့ကပို့ရတယ်ဆိုပါစို့ကျွန်တော်ဥရောပစည်းကွက်တစ်ခုတိုးလာတာပိုးမကောင်းပေဘူးလားပေါ့ဗျာနော်ဆိုတော့ပြီးတော့ဒီစည်းကွက်ရဲ့ဒီပေးနိုင်စွမ်းပေါ့ဗျာပေးနိုင်စွမ်းကလည်းကျွန်တော်တို့ထင်ပါတယ်ဥရောပပိုကောင်းလိမ့်မယ်လို့ထင်ပါတယ်
ဥရောပသမဂ္ဂ EU ကကုန်သွယ်ရေးအထူးခွင့်ရေးတွေကို2023နှစ်ကုန်ပိုင်းလကစပြီးပေးအပ်ခဲ့ရပါ။အဲဒီနောက်ပိုင်းမြန်မာနိုင်ငံကဥရောပကိုပို့တဲ့ပို့ကုန်အလုံးရဲ့87ရာခိုင်နှုန်းလောက်ဟာအထက်ကျုပ်လုပ်ငန်းကပို့ကုန်ပြီးဖြစ်လာပါတယ်။အထက်ကျုပ်လုပ်ငန်းကစပြီးတိုးတက်နေဦးမယ်ဆိုရင်2020လောက်မှာအလုပ်ကင်တသန်းခွဲကျော်နဲ့ပြည်ပပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံလောက်ထိရောက်နိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်။ဒီနှစ်အတွင်းမှာလည်းအထက်ကျုပ်လုပ်ငန်းကနေဥရောပကိုပို့တဲ့ပို့ကုန်ပမာဏဟာဒေါ်လာတန်း3000ဘူးလောက်ထိရှိမယ်လို့အလုပ်ရှင်တွေကခန့်မှန်းထားကြပါတယ်။ဒီအချိန်မှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်အထူးအခွင့်အရေးအခွန်ကင်းလုံးခွင့်တွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေရဆိုပြီး EU ယာရှိတွေကပြောဆိုလာတာဖြစ်ကြောင်းပါခင်ဗျာ
။ကုဇော်ထက်တဲ့တင်ပေးပို့တော်ပါရှင်။ VOA မြန်မာပိုင်းကနေတင်လာညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီမိုကရေစီပေါ်ဆောင်နေတဲ့အယက်သားအစိုးရလက်ထက်မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းမီဒီယာတွေထုတ်ဖော်ရေးသားပိုင်ခွင့်အပါအဝင်ဖြစ်ပေါ်နေတဲ့လူခွင့်ရေးအခြေအနေတွေစစ်ဘေးဆစ်ဆောင်ဒုက္ခတွေအရင်းနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတယ်လို့ CSO မြန်မာလူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်မြန်မာလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့နဲ့မြန်မာနိုင်ငံအခြေစိုက် CSO လူမှုအခြေပြုအဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာပဲတွေ့ဆုံဆွေးနွေးခဲ့ကြခြင်းပြောဆိုခဲ့ကြတာပါကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတွေကိုဆက်သွယ်မေးမြန်းခဲ့တဲ့မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူအခွင့်အရေးအနေအထားတွေကိုလေ့လာဖို့ရောက်ရှိနေတဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာအောက်တိုဘာလ28ရက်နေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့ဒီကနေ့မှာတော့လုံသမားအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့ညပိုင်းမှာတော့လူမှုအခြေပြုအဖွဲ့အစည်း CSO ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးရာအထူးခွင့်ရေးတွေရုတ်သိမ်းရေးမရုတ်သိမ်းရေးကို EU ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုး EU ရဲ့ပူးပေါင်းအဖွဲ့နဲ့ CSO အဖွဲ့တွေတွေ့ဆုံပြီးတော့မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူခွေအနေအထားတွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာပါကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးက CSO တွေဘက်ကတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလို VOA မြန်မာပိုင်းကိုပြောပြပါဗျာ
အဖွဲ့အစည်းတွေကဒီနေပယ်တွေကအကုန်အသီးသီးမှာဒီလူလူရဲ့အခြေအနေတွေလူလူရဲ့အခက်အခဲတွေကိုစူးစမ်းဆောင်ရွက်နေကြတယ်မဟုတ်ဘူးကောင်းအောင်စူးစမ်းဆောင်ရွက်နေအဖွဲ့အစည်းဆိုသူတို့ရဲ့အဖွဲ့ရဲ့လက်တွေ့မြင်ရတို့ရှိချက်တွေအဲသူတို့ရဲ့ဟိုနှိလာချက်တွေသုံးသပ်ချက်တွေပေါ့ဒါတွေကိုအတိအကျပုံစံဆောင်ရွက်တော့တင်ပြကြတာပါတယ်ကျွန်တော်တို့အဓိကတော့ဒီလူလက်ဆောင်ထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့အကြောင်းအရာအဓိကတော့လူခွင့်ရေးအဲနဲ့ပတ်သက်တဲ့အခြေအနေတွေကိုအဓိကမေးတာပေါ့လူခွင့်ရေးအခြေအနေတိုးတက်လာသလားဆွေးနွေးလာသလားနောက်လူခွင့်ရေးအခြေအနေမှာမှဒီပိုင်းနေရာအဓိကပို့ပြီးတော့အဲဒီတိုင်းခံစားရမှုဖြစ်နေကြလဲဆိုတော့အဲဒီအနိုင်ငံရေးစဉ်းစားရေးဆိုင်ရာတွေနောက်ဒီစစ်ပေးဆောင်ကိစ္စတွေစစ်ပွဲဖြစ်နေတဲ့အကြောင်းအရာတွေနောက်လေလေယာဉ်ရေးချင်းကိစ္စတွေအဲဒီပါလာရေးဆိုင်ရာဒီဆိုင်ရာတွေပေါ့နော်အဲအဲ့လိုမျိုးအကြောင်းအရာတွေဟိတ်စီဆိုင်ရာအကြောင်းအရာမျိုးတွေကတော့အာကော်လိုနီပါအဲသူတို့ရဲ့တွေ့ရှိချက်တွေဖွဲ့စည်းပြီးရဲ့တွေ့ရှိချက်သင်ရနေတာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံကိုကုန်သွယ်ရေးရာဆိုင်ရာသူတို့အထူးခွင့်ရေးတွေရုတ်သေးရေးမရုတ်သေးရေးရာမကြခင်ဆုံးဖြတ်တော့မှာဆိုတော့လက်ရှိဒီမတ်တင်စာရှင်လဲဤတို့လိုမျိုးလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကတင်ပြတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအနေအထားတွေကြောင့်မလို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်တစုံတရာတက်ရောက်မှုရှိနိုင်တယ်လို့ရောယူဆလို့ရလားရှင
်ဒီကသူတို့ကဒီလက်ရှိ action တခုလုပ်ဖို့အတွက်စဉ်းစားတဲ့အခါမှာဒီ action အပေါ်မှာဒီဒေသခံတွေရောအဓိကနိုင်ငံတွေမှာရှိနေတဲ့အရက်ဖက်အပီးဒီနဲ့တကယ်တက်ရောက်မှုရှိမဲ့ဒီ labor တွေပေါ့နော်အလုပ်သမားတွေအလုပ်သမားခွဲအထည်ထုတ်ဆက်ရုံ နေရအတန်ညလာအောင်နားထောင်တာဖြစ်တယ်ဆိုတော့အရက်အခွင့်အရေးကတော့အဲဒီကတော့လူခွေနဲ့ပတ်သက်တဲ့အကြောင်းအရာကိုစည်းရဲတဲ့မြန်ပေါ့နော်ဒီဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုသူတို့ကစနစ်ဖလှယ်တဲ့သဘောပေါ့သူတို့လည်းမိကုန်နေနေရယ်ကိုယ်ရည်လည်းမိကုန်နေနေရယ်ပေါ့သူပုံစံနဲ့သွားခဲ့တာဒီနေ့လုံးကြီးပါတော့သူတို့ဒီအဲခြေထုပ်ဆိုင်အောင်လုပ်သမားတွေနောက်အသမသားတွေနဲ့အများကြီးတွေ့ကြတာလည်းပြောတယ်ဆိုတော့အဲ့ရနေအဓိကတော့ဒီအစိုးမချက်တွေကတော့ဒီအရေးပေါ်မှာအခြေခံပဲဒါအပြင်သူတို့ရဲ့နိုင်ငံကြီးယူဆချက်နိုင်ငံကြီးအရာတွေဥပဒေရည်တည်ချက်တွေပေါ့ဟာနောက်ဒီရှိနိုင်မြန်မာနိုင်ငံကိုဘယ်လိုနည်းနဲ့သွားတယ်လဲဆိုတာကိုသူတို့ဒေသခံတွေရဲ့အမြင်နိုင်ငံတွင်းအဖွဲ့အစည်းတွေအမြင်တွေကိုပေါင်းစုပြီးတော့အဲသူတို့ဆုံးဖြတ်ချက်ထားမယ်သူတို့ဆုံးဖြတ်ချက်ဒီအာဘာမှမဖြစ်နိုင်တယ်ပေါ့ဟာလုံးဝမထားတော့ဘူးဆုံးဖြတ်တာလည်းဖြစ်နိုင်တယ်လို့အချိန်ထဲမှာဒီချက်ကိုကျင်းနဲ့အဆန်ရှင်လက်ဖြစ်လာနိုင်တယ်ဒါကတော့ကျွန်တော်မသိနေသေးဘူးသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာပေါ့ကျွန်တော်တို့ကတော့အစီအစဉ်တွေကိုအမှန်တရားဖြစ်နိုင်ကြရတဲ့အချိန်ပုံစံလေးရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီကနေ့တင်ပြဆွေးနွေးခဲ့တဲ့အနေအထားတွေကိုရောကျေနပ်အားရမှုရှိပါလားသူတို့ဘက်ကရောဒီညီမတို့ဘက်ကနေပြီးတော့တင်ပြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မှဆွေးနွေးခဲ့တာတွေရောရှိလားရှင
်။အဓိကတော့လူခွင့်ရေးပတ်သက်တဲ့လူခွင့်ရေးကိစ္စရဲ့ဒီပေါ်မှာသူတို့ရဲ့စိုးရိမ်ချက်တွေနဲ့ကျွန်တော်တို့ဒီတင်ပြချက်တွေကိုသူတို့နားလည်ပါအကြောင်းကျွန်တော်တင်ပြချက်တွေပေါ်မှာအထူးသဖြင့်အဲဒါသူတို့ထည့်သွင်းစဉ်းစားသွားမယ်ဆိုတဲ့အပိုင်းကိုအဓိကအဲပြန်ပြီးပြောရပေါ့လေ။ဒီဘက်ကတင်ပြရတဲ့သူတွေအနေနဲ့ကတော့အဆက်လက်အတိအကျနဲ့နောက် case scenario တွေပေါ်မှာထိခံပြီးတော့သူရှိချက်တွေကိုပြောကြတာဆိုတော့အဓိကတော့နားထောင်တာအများဆုံးပါ။န
ား
ထောင်သွားတဲ့စသဘောပေါ့လေ။
EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာမနေ့ပြန်အောက်တိုဘာလ30ရက်နေ့အင်္ဂါနေ့မှာတော့ဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နိုင်ငံတကာအသံတမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်ရှင်
မဆူမမရှင်ခုတော့ငင်းကြရဲ့တရင်ဖဲလက်ရအောင်ပါအစိုးရရဲ့ငင်းကြရဲ့ကော်မရှင်နဲ့ NCA လို့ခေါ်တဲ့အပြည့်အစချုပ်ကိုလက်မှတ်မရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ဒီလအကုန်တရုတ်နိုင်ငံမှာတွေ့ဆုံမှုရှိနေပြီးအထက်ကတိုက်ပွဲတွေလျှော့ချရင်းနဲ့ငင်းကြရဲ့လုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးပွဲရှိနေပါတယ်NCA ကိုလက်မှတ်မထိုးသေးတဲ့ဝမိုင်းလာကချင်းရှမ်းမြောက်နဲ့ကရင်နီစတဲ့အဖွဲ့တွေကိုရန်ကုန်မှာကျင်းပမဲ့ပြည်ထောင်စုငင်းကြရဲ့ဆွေးနွေးပွဲပူရဲကော်မတီ UPDJC ကော်မတီအစည်းအဝေးကိုလာမယ့်နိုဝင်ဘာလ၁ရက်နေ့မှာတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ဝတ်တပ်ဖွဲ့ကတော့မတက်ရောက်မှာမဟုတ်ကြောင်းပြောဆိုပါရယ်ကုမိုးစောတင်ပြထားပါရယ
်ဟုတ်ကဲ့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုအရအစိုးရရဲ့ငြိမ်းချမ်းရေးကွန်ဖရင့် PC ဟာ PSLF DNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကူမင်းမြို့မှာထပ်မံတွေ့ဆုံကြမှာဖြစ်ပါတယ်MNDA ခေါ်ကိုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတွေ့ဆုံမဲ့အစီအစဉ်ကိုအခုလိုပြောပါတယ်
။အားလုံးတွေ့ဖို့ရှိရယ်။31ရက်နေ့ခွင်းမှာဝါကိုဆက်လက်ရှိမယ်။ KIE ရဲ့ကိုဆက်လက်ရှိမယ်။လောလောဆယ်ကတော့ကျွန်တော်တို့တွေ့ဖို့ပဲသူတို့အစိုးရနေပဲအရင်ရှိမယ်။သူတို့ဘယ်လိုလာမလဲလို့နော်။လောလောဆယ်ကတော့သူတို့ဘယ်လိုလာမလဲမသိသေးဘူးနော်။
ဒီဆွေးနွေးပွဲကိုအစိုးရဘက်ကငင်းချိုင်းကွန်ဖရင့်ဒူဥက္ကဋ္ဌဦးသိန်းစောနဲ့အတွင်းမှုဦးခင်စောဦးတို့ကဦးဆောင်တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကလည်းငင်းချိုင်းကွန်ဖရင့်နဲ့ဒီအဖွဲ့၃ဖွဲ့ဟာတရုတ်နိုင်ငံကူမင်းမြို့မှာပဲတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာတိုက်ပွဲတွေလျှော့ချဖို့နဲ့ငင်းချိုင်းလုပ်ငန်းစဉ်မှာပါဝင်ဖို့တွေကိုဆွေးနွေးခဲ့ကြောင်း TNLA အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးတက်အိုက်ကျော်ကပြောခဲ့ပါတယ်။ဒီလိုဆွေးနွေးခဲ့ပြီးမဲ့လေ TNLA တအန်းပလောင်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေဟာအစိုးရတပ်မတော်နဲ့တိုက်ပွဲတွေမကြာခဏဆူသလိုဆက်လက်ဖြစ်ပွားနေပါတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့ပူးပေါင်းဖွဲ့စည်းထားတဲ့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့ဆွေးနွေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒီအတော်အတွင်းမှာပဲ UWSA ဝါတပ်ဖွဲ့NDAA မိုင်းလာတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ KNPP ကရင်နီဖွဲ့တွေကိုလာမယ့်နိုဝင်ဘာလ1ရက်နေ့ရန်ကုန်မှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ဖို့ NRPC ခေါ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကဖိတ်ကြားထားပါတယ် UWSA ဝါတပ်ဖွဲ့ရဲ့လာရှိုးစစ်ဆန်ရေးရုံတာဝန်ခံဦးညီရန်ကတော့သူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဌာနချုပ်အကြောင်းပြန်တာကတော့မတက်ဖြစ်ဘူးလို့တော့ပဲပြောတယ်နော
် SSPP ခေါ်ရှမ်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်စုက
ခုကကျွန်တော်တို့ကဟိုဘောအပြန်လာညှိနှိုင်းနေကြပါတယ်ခင်ဗျာနော်အဲဒီ FPNCC ထဲမှာညှိနှိုင်းနေကြပါအတူမင်းကိုမင်းအားလုံးဖလှယ်ပြီးမှပဲသွားရအောင်သူသွားတာပေါ့နော်ဒါတဖွဲ့ပဲသွားဆိုရင်လည်းဘာမှလည်းအထမမြောက်နိုင်ဘူးလေအားလုံးပါမှပဲကောင်းတော့ပေါ့အချိန်ကဒါကတ်လို့နေအချိန်ကတိတ်မရတော့ပြန်လာညှိနှိုင်းတဲ့အချိန်နဲ့တိတ်မရတဲ့ခါကျတော့နင်းနေအလုတ်ဖြစ်ရခဲ့တယ်ပေါ့နော်
FBNCC အဖွဲ့ဝင်မဟုတ်သလို NCA ကိုလက်မှတ်မီးထိုးသေးတဲ့ KNPP ကကီအန်ဒီတပ်ဖွဲ့ရဲ့သဘောထားကိုတော့အတွင်းရင်းမှု1ခူဘလူးရယ်ကအခုလိုပြောပါတယ
်ဒီနေ့ပြန်ကျွန်တော်ဟိုပါလို့ဘူကွန်ပီစီထိုင်ပြီးတော့အတော့တက်တာပါလို့ကျွန်တော်တို့ NCA ကိုအဒီဘူရောနော်ကျွန်တော်ဒီပီဒီဂျီစီမလဲခက်ခဲဘူးကျွန်တော်အဝင်ခဲ့တာလည်းသိမရှိဘူးလေဆိုတော့ကျန်ရတာရှိဆိုင်ဆိုတော့ကျွန်တော်လည်းအဒီပေါ်ထားတိုင်းနဲ့ကျွန်တော်တို့ရှိဆိုင်ဖို့ပေါ့နော်ဒီတစ်ချက်ကိုညံနေတယ
် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU KN မျိုးသားအစည်းအရုံးကလက်တလောကျင်းပမဲ့အစည်းအဝေးတွေကိုတယောက်ဖို့အတွက်ယာယီဆိုင်ခံထားကြောင်းဒီလ28ရက်နေ့ကအမျိုးသားပြည်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ဥက္ကဋ္ဌဒေါ်ဆန်းစုကြည်စီကိုစာပေးပို့ထားပါတယ်ဒီချိန်မှာပဲ NRPC ကကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ဖို့မသေးကြတဲ့အကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတုံ့ပြန်ပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ
် NCA တနိုင်ငံလုံးဆိုင်ရာအပြည့်အစုံချုပ်မှလက်မှတ်မထိုးထားပေမဲ့ NCA မူပေါင်းပြန်လည်တုံ့တက်မှုတွေမှာသူတို့သဘောထားအမြင်တွေပါဝင်စေချင်တာမလို့ NCA မှာမပါတဲ့တိုင်းရင်းသားအဖွဲ့၅ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့သမရယုံပြောခွင့်ရသူဦးစောထေကအခုမွလွယ်ပိုင်းလောက်တဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မိုင်းလာအဖွဲ့ဖက်ကတရားဝင်တုံ့ပြန်စာရခိုက်ပြီး SSPB ရှမ်းမြောက်အဖွဲ့လည်းတက်ရောက်နိုင်ခြင်းရှိတယ်လို့ပြောပါတယ် UWSA ဖက်ကတော့မတက်နိုင်ဘူးဆိုတဲ့တုံ့ပြန်ချက်ရပြီး KNA ဖက်ကတော့တရားဝင်တုံ့ပြန်မှုမရသေးဘူးလို့ဦးစောထေကပြောဆိုသွားပါတယ်အခုတော့ကျမ်းမာရေးဆိုင်ရာနိုင်ငံတကာသတင်းတပုတ်တင်ပြပါောင်းမယ်။နာမကျန်းဖြစ်တာတွေအတွက်ဆရာဝန်တွေရဲ့ရှေးရိုးကုရုံကတော့တောက်ဆေးပေးတာပါ။အခုတော့နေပညာတွေတိုးတက်လာတာနဲ့အများသူတေသနာပညာရှင်တွေကတောက်ဆေးမပေးဘဲကုသနိုင်တဲ့ကုရုံတစ်တွေကိုဆန်သက်ရှာဖွေလာပါတယ်။ဒီထဲကဖြစ်နိုင်ခြင်းရှိတဲ့ကုရုံတစ်ခုကတော့တန်လိုက်အမုံတွေကိုအသုံးပြုပြီးနှာချင်းမှုကိုကုသတဲ့နည်းဖြစ်ပါတယ်။ American ပြည်တော်ဆူ Los Angeles California တက္ကသိုလ်တက္ကသိုလ်ကတခုမှကိုရင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက် Elizabeth Lee သတင်းပေးပို့ထားတာကိုမှတ်မှတ်သိအောင်ကပြောပြထားပါတယ်။
နာကျင်မှုတွေအတွက်တောက်ဆေးပေးကုသတာကနောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်တောက်ဆေးမပေးဘဲကုသနိုင်မဲ့ကုထုံးတွေကိုသုတေသနပညာရှင်တွေကရှာဖွေနေကြတာပါလို့ကယ်လီဖိုးနီးယားတက္ကသိုလ်ဇီဝဆေးဘက်ဆိုင်ရာပါမောက်ခဒီနိုဒီကာလူကပြောပါတယ်
။ You have these side effects.
နာကျင်မှုတွေကိုတောက်ဆေးပေးကုသတာကဘေးရွက်ဆိုးကျိုးတွေရှိနေပါတယ်။နာရာသက်သာဖို့အတွက်ဆေးအမြဲတောက်ချင်နေတာမျိုးပေါ့
။ဒီအမဲရောင်အဆက်ကလေးကတန်လိုက်မုံတွေပါတဲ့အဆက်ကလေးပါ။ဒီအရည်တွေကိုတန်လိုက်အဆက်ကလေးထည့်လိုက်ရင်ဘာဖြစ်သွားသလဲဆိုတာမြင်ရမှာပါ။ဒီအမဲရောင်အဆက်ကလေးမှာတန်လိုက်အမုံလေးတွေပေါင်းစပ်ထားပြီး cell protein တွေနဲ့အပြန်အလှန်တုံ့ပြန်တဲ့အခါမှာနာကျင်မှုတွေကိုလျော့ပါးစေတာပါ။အုံနောက်နဲ့ကြိုးယူးမှကြီးမှတွေ့ရတတ်တဲ့ဒီဂျယ်ပုံစံလိုအရည်ထဲမှာတန်လိုက်မုံတွေပေါင်းဆက်ပြီးဒဏ်ရာရနာကျင်မှုဖြစ်နေတဲ့ကိုခန္ဓာစိတ်ပိုင်းပေါ်မှာတုတ်လင်းရင်အနာသက်သာစေပါတယ်လို့ပါမောက်ခဒီနိုဒီကာလူကပြောပါတယ
် Let's say you had a wound you might then put in this gel that has embedded
ဥမာဒဏ်ရာရတယ်ဆိုပါစို့တန်လိုက်မုံတွေပါတဲ့ဒီဂျယ်ကတန်အောက်ဆိုက်ဓာတ်ကအနာကျက်ဖို့အကူအညီပေးတဲ့အပြင်သူကဒဏ်ရာတစ်ဝိုက်မှာတွန်းကန်တဲ့ခံစားမှုကိုလည်းပေးပါတယ်ဂျယ်အရင်မှာပါတဲ့တန်လိုက်ဓာတ်ကတွန်းနဲ့ဆွဲတဲ့ခံစားမှုကိုဖြစ်ပေါ်စေမှာပါဒီလိုတွန်းအားဆွဲအားတွေကအာယုံခံစားသိလွယ်တဲ့ဆဲအရည်အတွက်ကိုရောကျစေတဲ့အတွက်နာကျင်နာကိုတက်တာစေပါတယ
်ဒီကူတုံးနဲ့ပတ်သက်လို့လူတွေအပေါ်မဆန်းသက်ခင်မှာဓာတ်ခွဲကမှအချိန်ချင်းဆန်းသက်ရအောင်မှာပါလို့လဲCalifornia တက္ကသိုလ်ကဇီဝဆေးဘက်ဆိုင်ရာပါရဂူကျောင်းသားအလီရဇာဆူရာဘီကပြောပါတယ
် These gels are just made in the lab right now. We need to make them to
ဒီဂျယ်ရေကတခွဲကမှပဲဆန်းသက်ရသေးတာပါ။ဒါကိုထိုးသွင်းတဲ့ဆေးရည်လုပ်နိုင်ဖို့လိုပါသေးတယ
်။သုတေသနပညာရှင်တွေကတော့ဒီကုရုံးနဲ့ပတ်သက်ပြီးဖြစ်နိုင်ခြေရှိတာတွေကိုပြောနေကြပေမဲ့လည်းတန်လိုက်မုံကုရုံးအကြောင်းကိုပုံမနားလည်ဖို့လိုအပ်တယ်လို့ဒီကူတုံးရဲ့ဘေးရွက်ဆိုးကျိုးတွေကိုလည်းထည့်စဉ်းစားရမယ်လို့ဇီဝဆေးဘက်ဆိုင်ရာလေ့လာရေးပညာရှင်တွေကထောက်ပြကြပါတယ်ရှင်
။မမသင်းအောင်ပါ FIO American တန်ရဲ့ဒီကနေ့ညပိုင်းအစီအစဉ်ကိုည10:00နာရီထိ line 2 meter 24 25 30 minute တို့ကနေဆက်ပြီးတော့နားဆင်နိုင်ပါတယ
်။ FIO မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရအောက်တိုဘာလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနာဆရာမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်တည်င်းလွားနဲ့ဘလော့ဂါတွေပြောသမျှကဏ္ဍကိုကြားကြမှာပါ။တခါတရုတ်နိုင်ငံယူနန်စီးပွားရေးတက္ကသိုလ်မှာမြန်မာစာဧည့်ပါမောက်ခအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်ဖြူဖြူဝင်းရဲ့ယုံကြည်ရာကိုလည်းအခုလိုနားဆင်ရဖို့ရှိပါတယ်
။မြန်မာစာရဲ့ခက်ခဲနေနေမှုမြန်မာစာနဲ့ကဘာကျော်တက္ကသိုလ်တစ်ခုမှာပါမောက်ခဖြစ်နေတဲ့ဆရာကြီးဒေါက်တာလှပေရဲ့လန်ဒန်မြို့ကစာသင်အတွေ့အကြုံတွေကိုတိလာသဘောကျလာနှစ်သက်လာပြီး
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်ဝန်ကြီးချုပ်မဟာတရားမိုဟာမက်အုပ်ချုပ်ခဲ့တဲ့နှစ်ပေါင်း22နှစ်တာကာလအတွင်းမလေးရှားနိုင်ငံရဲ့စီးပွားရေးဟာအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာခဲ့တာပါဝန်ကြီးချုပ်မဟာတရားရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်ခဲ့ရတာလဲမြန်မာနိုင်ငံအနေနဲ့ရောဖွံ့ဖြိုးတိုးတက်မှုတွေကိုဘယ်လိုအရှိန်မြင့်ဆောင်ရွက်နိုင်မလဲဆိုတာတွေကိုတော့စီးပွားရေးပညာရှင်ဦးကန်ထွန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ထေကန်အပြင်ကမ္ဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင်းသုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနီးမြန်မာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင်းသုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတန်ဇာတာအကျွဲဝါဆုံးလို့ဆိုတဲ့မြန်မာနိုင်ငံဟာကမ္ဘာအဆင်ရဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရေးရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တန်းပြေခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ချစားမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရေးရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1982ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာတရားမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့စီးပွားရေးဘက်မှာတော့တဟုန်တို့တိုးတက်အောင်ဆွမ်းဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်။အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခဲ့တဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာတရားရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။လွတ်လပ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတဲ့သူတို့ကိုယ်တိုင်ကအကြီးလိုက်စားမှုကင်းရှင်းတယ်ဆိုပြီးတော့အဲ့လိုဆိုရင်တိုင်းပြည်ကတိုးတက်တာပဲ။ခုနကကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်ခွာခြားချက်ကြောင့်တိုင်းပြည်ရတဲ့တို့ပြောင်းလဲသွားတယ်လို့ခံစားရတယ်လို့ပဲကျွန်တော်မြင်ပါတာ။ဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးမယ်၊ခေါင်းဆောင်တွေကကော်ရပ်ဖြစ်မယ်၊မတမာမှုတွေဖြစ်မယ်၊သူတို့အတွက်ပဲခေါင်းဆောင်ကြီးတိုင်းပြည်ကမခေါင်းဆောင်ဘူး။တစ်ဖက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ရမယ်။ပြန်ပြီးတော့လူလူကလည်းခေါင်းဆောင်မယ်၊တိုင်းပြည်တိုးတက်လာမယ်။တစ်ဖက်မှာအုပ်ချုပ်တဲ့လူစားစားကပေါက်လဲပေါက်ပြန်လှုပ်လှုပ်မရတဲ့ချက်ကျန်ဘယ်လန့်စ်တွေပေါ်လာတယ်။အင်းနခုကြောင့်လည်းပဲလို့ကျွန်တော်အခြေခံလို့ဒီ principle ကတော့တစ်ခါလုံးမှာအသုံးချလိုက်လို့ရှိရင်ပေရန်နဲ့တားရင်လို့ရှိရင်မမှောင်းနဲ့90ရာခိုင်နှုန်းမှန်ပါတာ
မဟာတရားကလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာကတော့ तू ဟာဒီဟောတင်းတင်းကြပ်ကြပ်ချုပ်ကိုင်နေအတိုက်ခံနေမထားဘူး तू တတ်နိုင်သလောက်နေကွတ်တယ်ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့ तू ဟာအိုးလစ်ဘရယ်လို့ပြောရမလားသူကစီးပွားရေးပေါ်လစီတွေကိုလွတ်လပ်လပ်ဆရာဦးကန်တုံးစောစောကပြောသလို လွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်အပြိုင်ဆိုင်ခွင့်ပေးတယ်ချုပ်ကင်မှုသိမ်းထားဖို့အစိုးရချုပ်ကင်မှုဆိုတော့ပြည်သူလူထုကကြီးပွားချမ်းသာတယ်ဟောစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကတောက်လျှောက်နှစ်ပေါင်းများစွာဟောဝန်ကြီးချုပ်အဖြစ်နဲ့သူဟိုဟာပေါ့အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအဆင့်တစ်ဆက်ရခဲ့တယ်
အဲ့ဒါကြောင့်သူတပတ်ပြန်ကြော့လာတော့လေဟာလာလူတွေကသူ့ကိုထောက်ခံကြတာပေါ့ဗျာ
ကျွန်တော်နိုင်ရှင်ပြီးကြည့်ကြတာပေါ့နော်မြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုသင်ကားစာယူလို့ရမလဲဆိုတာကိုကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရွတ်သားတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့နော
်အဲ
ဒါပေမဲ့တိုးတက်မှုမရှိပြန်ရင်လည်းလူတို့ရဲ့ညူစုချင်းကိုခံရမယ်ဗမာပြည်အဲ့လိုအနေထားကိုရောက်နေတာကိုမဟာတရားကြတော့သူကရွလဲရွတ်သားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေထားကြတော့ရွတ်သားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကြတော့အခုလိုမျိုးဒီဟိုလူတို့ရဲ့ဒီအတိုင်းအတာတစ်ခုတည်းပေါ့နော်ဟိုစီးပွားရေးရအောင်မြင်မှုမရသေးတဲ့ခါကျတော့တိတ်ပြီးတော့အတန်နေနည်းနည်းပါးပါးဟိုနာဒီနာထွက်တာတွေရှိနေတယ်လို့ယူဆလို့ရလားဥက္ကန္တဘယ်လိုသုံးသပ်လို့ရလဲနိုင်ရှင်ကြည့်တာပေါ့
ဘာမှပြူတဲ့ဒါကိုကျွန်တော်လည်းအားမရဘူးလေအားမရဆိုဒီလိုကဘာကဟိုခါရဲဟိုလေးစားယုံကြရတဲ့ပုဂ္ဂိုလ်ကိုတကယ်မှာ well tested leader ပေါ့လေတယောက်ကိုရပါနေအခုနည်းနည်းခွဲကျော်ပြီခီးရောက်တဲ့နေရာမရောက်တာကျွန်တော်လည်းဒီအဝေးကနေအားမရဘူး။မရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျ။တစ်ပိုင်းကဘာလို့မရောက်လဲဆိုတော့ဟိုတင်းပေါ့ဆယ်ရန်နဲ့ဟောင်းကြီးကကြံနေခဲ့။အဲ့ဒီဆယ်ရန်ဟောင်းကြီးရတရားကြီးကိုကျွန်တော်မဖယ်ထုတ်နိုင်ဘူး။ဆိုဒီလူတွေကခေါရိုးကျွန်းနေတယ်။ကျွန်းနေတော့ဒီခေါင်းဆောင်တယောက်တည်းကပဲကြီးနေတိုင်း14ခုတည်းစီကိုမကြည့်နိုင်ဘူး။မကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်။ကြီးနေတိုင်းဝန်ကြီးချုပ်တွေဝင်ကြီးချုပ်တရားနဲ့တခါဝင်ကြီးကြီးဖွဲ့တယ်အဲ့ဒီမှာလေကျွန်တော်ကလေဟိုလေးမအားမရဘူးခင်ဗျအားမရဆိုဝင်ကြီးချုပ်တရားကြွန့်ကျင်မှုမရှိလို့လားသူတို့ကပါပဲအာဏာရပြီးတော့တာဝန်ကိုမကျိုးနေမကြီးဝမထမ်းဘူးလားဆိုတာလေးပါလေအဲ့ဒါကြောင့်ဟိုအောင်မြင်တဲ့လောက်မအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ
်အရေးချင်းလဲရှိတဲ့လောက်မရှိတာလားဆိုတာလဲ
ဖြစ်
တာပေါ့နော
်အရေးချင်းပါပေါ့ခင်ဗျဟုတ
်ကဲ
့ဆိုတော့တခါကကျွန်တော်တို့ကိုယ်တိုင်အစည်းအဝေးသမားဆိုတယ်ဘာလို့ဒါကြီးမလုပ်ကြဘာလို့ဒါကြီးမလုပ်လဲဆိုတာဟိုမေးဝန်းထုတ်ရတယ်ဖြစ်တယ်လေဖြစ်တော့တာဝန်ရှိတဲ့လူတွေကဒါတွေမသိလို့လားအရေးချင်းမရှိတော့လားဆိုတာတစ်ပိုင်းနောက်တစ်ပိုင်းကဟိုတင် corruption တွေဥစ္စာဝင်လည်းကြားပါဘူးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ထင်ပါတယ်အခုတမနာကိုယ်တိုင်ဟိုတင်အခုတမနာကြီးတက်လာတော့မှဒီလှုပ်ရှားမှုလေးတွေအဂတိတိုက်စားမှုဖွဲ့ရတယ်လှုပ်ရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမရကိုယ်တိုင်အဲ့လောက်ထိအောက်ကိုလောက်အောင်ဆိုဝင်ကြီးချုပ်တွေပါလောက်နေလဲဒီနေ့တိုင်းရောက်ဝင်ကြီးချုပ်တွေအဲ့လိုပါလေကျွန်တော်အဲ့ဒါအဲ့တူအချက်တွေကြောင့်ကျွန်တော်တိုင်းပြည်ကဒုသက်ဆောင်မဒုသက်သေးဘူးလို့ကျွန်တော်မြင်ပ
ါမလေးရှားလိုနိုင်ငံမျိုးဟိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုစောစောကဒီဆရာဦးကန်ထွန်းပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခု
ဟုတ်ဟုတ်
ဒဲပဲကြည့်မလားကျွန်တော်ဒါမှမဟုတ်တခြားဘလို့နည်းနဲ့များမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘလို့များကျွန်တော်တို့ချိတ်ကပ်လို့ရနိုင်မလဲထပ်ပြီးတော့အချိန်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်ဂျိုဂျိုင်းဗင်ချာတွေပေါ့လေတိုင်းပြည်ကောင်းစားမဲ့သူအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခြားတဲ့ free market ကတော့ဒီစီးပွားရေးသမားတွေကိုလှလှလှလှလှုပ်တာပေါ့လေဆိုတော့တချို့အဆောက်အုံနဲ့အင်အားတူတဲ့ကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်မဲ့ဟိုနိုင်ငံကြီးတွေနဲ့ joint venture သဘောပေါ့လေအဲ့ဒါကိုဥဆောင်ပြီးတော့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်နည်းကတော့ဟို free market ကတော့ဒီ capitalist တွေပေါ့လေအတိုင်းနိုင်တဲ့ရင်းနှီးပုဂ္ဂလအရေးရှင်တွေရင်းနှီးသမားတွေအသေးအလက်အကြီးပေါ့လေဒီလွှတ်ထားတာတည်းကိုထပ်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုရနာဆင်ကြည့်ရအောင်ပ
ါရောရှိမြောက်ဖြန်ဝန်ငွေရဲ့ထူးထူးကြားဖြတ်ယူကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မြောက်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်္ဂါနေ့ညအတိုင်းလေးလိုက်စီစဉ်မှဆွေးနွေးသွားဖို့ရှိပါတယ် ပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတဲ့မေးခွန်းကိုယ့်ရဲ့အမြင်အယူစတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်။
ကျန်အင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်မှာ Apple company ဟာ Apple App Store ကိုစတင်မိတ်ဆက်ခဲ့တာ10နှစ်ပြည့်သွားပါပြီအဲ့ဒီတုန်းက iOS 3 smartphone တွေအတွက်သာ app တွေကိုစတင်မိတ်ဆက်ခဲ့ပေမဲ့အခုတော့ Android 3 smartphone တွေအတွက် app တွေလည်းတန်းနေချီရှိနေပါပြီ10နှစ်အတွင်းသုံးဆွဲသူတွေရဲ့ဘဝကိုပြောင်းသွားစေလောက်အောင်အကျိုးရှိတဲ့ app တွေရှိလာသလိုအကျိုးမဲ့စေခဲ့တဲ့ app တွေကလည်းအများကြီးရှိနေတဲ့အကြောင်းမဆုမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်လက်ကင်ဖုန်းတွေကိုလူတွေလက်ကမချနိုင်လောက်အောင်ကိုအားကိုးနေကြတဲ့အထက်မှာဖုန်းတွေရဲ့ app လို့အတူကောက်ခေါ်နေတဲ့ application တွေကြောင့်လည်းအများကြီးပါတယ်ကိုသားညို့သိလား
တေချာရာကတော့ကျွန်တော်ဆိုလို့ရှိရင်ကိုသွားမဲ့နေရာလမ်းညွှန်ပေးတဲ့မြေပုံပြ app တို့လမ်းမှာကားပိတ်နေလို့ရှိရင်လမ်းလွှဲပြနိုင်တဲ့ app တို့တော့ကျွန်တော်တို့မရှိမဖြစ်လို့လည်းမဆွေးမမော
ကိုသားညို့ရုပ်ရှင်တွေကြည့်ကြည့်နေတဲ့ Netflix app တို့ Amazon Prime Video app တို့လည်းထည့်ပြောအောင်လေမြန်မာနိုင်ငံကပြည်သက်တွေအတွက်တော့ Facebook app ကတော်တော်လေးအသုံးများကြမယ်ထင်တယ်ရှင့်
ကောင်းကောင်းတဲ့ Grab App 2အပြန်အလှန် message ပို့ဆက်သွယ်လို့ရတဲ့ Facebook Messenger App 2 Viber App 2တခြားဒီ game ကစားလို့ရတဲ့ App 2လည်းအသုံးများကြတယ်ဗျ။ဒါနဲ့ message မှာက App 2အကြောင်းစစ်တမ်းကောက်နေတာလားဗျ
။စစ်တမ်းကောက်နေတာမဟုတ်ပါဘူး။ App 3စပေါ်တာ10နှစ်ပြည့်သွားပြီဆိုတော့10နှစ်အတွင်းမှာပြောင်းလဲသွားတဲ့အခြေအနေနဲ့ App 3အပေါ်မှာလူတွေဘလောက်တောင်မှအားကိုးစရာဖြစ်လာတယ်လဲဆိုတာကိုလေ့လာနေတာပါ။လူတွေသုံးဝင်နိုင်မဲ့ App 3 smartphone နဲ့ထည့်သုံးနိုင်ဖို့အခမဲ့ download လုပ်နိုင်ဝယ်သုံးနိုင်မဲ့ App Store ဆိုတာကို Apple ကုမ္ပဏီက2008 July 10ရက်နေ့မှာပထမဆုံးစမိတ်ဆက်ခဲ့တာလေ။အဲဒီတော့က iOS 3နဲ့ iPhone တွေအတွက်စုစုပေါင်း App 900နဲ့ဒီ Apple App Store ကို online ပေါ်မှာစဖွင့်ခဲ့တာပဲ
။အခုတော့ iPhone အတွက်တင်မဲ့ App စုစုပေါင်း2တန်းကျော်နေပြီ။ဒါက Android ဖုန်းတွေထဲထည့်လို့ရတဲ့ App တွေမှာပါသေးဘူးနော်။ Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်အရဆိုရင်တော့သူတို့ရဲ့ Apple App Store ကိုလာပြီးတော့ App တွေဝယ်ကြ download လုပ်ကြသူတွေကနိုင်ငံပေါင်း155နိုင်ငံကျော်ကားတဲ့။
software developer တွေက app အမျိုးစုံကိုတီထွင်နိုင်အောင်လို့ Apple App Store ကလမ်းဖွင့်ပေးခဲ့တာလို့ပြောရင်မမှားဘူးရှင်။အခုဆိုလို့ရှိရင် smartphone တွေထဲမှာ app ဖန်တီးတီထွင်ဖို့မှတ်ပုံတင်ထားတဲ့သူပေါင်းကသန်း20လောက်ရှိနေတယ်လို့ The Verge Online သတင်းစာမတစ်ခုထဲမှာရေးထားတယ်ရှင့
်။စောစောကပြောသလိုပဲ app တွေကလည်းအမျိုးစုံကိုရှိနေတာ။နေ့တူကလူတွေတွာလာနေထိုင်နေကြတဲ့ကိစ္စတွေကိုအထောက်အကူပေးတဲ့ app တွေမျိုးစုံရှိတယ်။ပညာရေးဆိုင်ရာအထောက်အကူပေးတဲ့ app တွေရှိတယ်။နောက်ဆုံးပြဒီစားသောက်ဆိုင်ကစားသောက်တွေမှာပေးတဲ့ app မျိုးတွေကနေပြီးတော့ချစ်သူရည်စားရှာပေးတဲ့ app မျိုးတွေအထိကိုရှိတာမဟုတ်လားဗျ။အ
ဲဒါကြောင့် app တွေကလူတွေရဲ့ဘဝကိုအပြောင်းအလဲဖြစ်အောင်လို့လုပ်နိုင်ခဲ့တယ်လို့နည်းပညာဆိုင်ရာလေ့လာသုံးသပ်သူ Omar Ekta ကပြောတယ်ရှင
့် So 10 years ago Apple launched the App Store and kind of changed not just our economy when it comes to technology but changed the way we think about
တကယ်တည်းနဲ့မှာ Apple ကုမ္ပဏီကနေ App Store စဖွင့်လိုက်ကတည်းကအရာရာပြောင်းလဲသွားတာပါစီးပွားရေးတခုလည်းမဟုတ်ပါဘူးကျွန်တော်တို့လိုအပ်မဲ့ကိစ္စတွေနဲ့ပတ်သက်လို့စဉ်းစားတွေးခေါ်တဲ့ပုံစံကိုလှုပ်ချင်တည်ချင်တာတွေကိုတည်အောင်ရအောင်လုပ်နိုင်တဲ့ပုံစံတွေပါပြောင်းလဲသွားတာပါအဲ့ဒီအတွက် App ရှိတယ်လေဆိုတဲ့အသုံးအနှုန်းကလူတိုင်းပြောနေကြစကားဖြစ်လာပါတယ်မျှော်လင့်ချက်ပိုင်းနဲ့ပတ်သက်လို့လည်းတော်တော်လေးပြောင်းလဲစေပါတယ်ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာအတော်များများကိုဖြေရှင်းနိုင်ဖို့app တခုတော့ရှိမှာပဲဆိုတော့မျှော်လင့်ချက်မျိုးတွေဖြစ်လာကြပါတယ
် app တွေကြောင့်တကမ္ဘာလုံးမှာဒီလူမှုရေးစီးပွားရေးဘက်မှာအများကြီးပြောင်းလဲသွားစေခဲ့တယ်လို့ Apple ကုမ္ပဏီကတော့ဆိုတယ် smartphone သုံးကြသူတွေအတွက်အတွေ့အကြုံသစ်တွေအခွင့်အလမ်းသစ်တွေမျှော်လင့်မထားတဲ့အခြေအနေသစ်တွေအများကြီးဖြစ်စေခဲ့တယ်ဆိုတာကတော့မမှားဘူးလို့ထင်တယ်ကိုသားညုံရ
လူတွေနေတိုင်းလုံနေကြတဲ့အလုပ်တွေမှာပို့ပြီးတော့အဆင်ပြေလွယ်ကူသွားစေတဲ့ app တွေအများကြီးပေါ်လာတာကတော့မှန်ပါတယ်ဥပမာ online banking app မျိုးဆိုလို့ရှိရင်ဘဏ်ကိုကိုယ်တိုင်သွားပြီးတော့တန်းစီနေစရာမလိုတော့ဘူးကိုယ့်ရဲ့ smartphone ထဲကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့ဘဏ်စည်းစစ်တာတွေကိုလွယ်လွယ်ကူကူလုပ်လာနိုင်တယ်။တယောက်ကနေပြီးတော့တယောက်ကိုငွေလွှဲခြင်းနဲ့ဆိုရင်လည်းမခက်ခဲပဲနဲ့လွှဲလို့ရတဲ့ဝန်ဆောင်မှု app တွေရှိလာတယ်။ဒါကဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ဥပမာတစ်ခုတည်းကိုပြောတာပါ။တခြားကဏ္ဍတွေမှာလည်းပို့ပြီးတော့လွယ်ကူအဆင်ပြေလာတာတွေအများကြီးရှိမှာပါ။
app တွေကြောင့် smartphone ပေါ်မှာရင်လုပ်နိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်းပေါ်လာတယ်။
ဂိမ်းလုပ်ငန်းတွေဆိုလဲကြည့်လေမြန်မာပြည်သက်တွေသိကြတဲ့ Pokemon Go တို့ Candy Crush တို့ Super Mario Run တို့ဆိုရင်ဘလောက်အောင်မြင်လဲအဲ့ဒီ game app တွေကို smartphone တွေပေါ်မှာ download လုပ်ယူကြသူပေါင်းကလည်းတန်ပေါင်းများစွာပဲ Candy Crush app ဆိုလို့ရှိရင် Antarctica တိုက်အပါဝင်သူတို့ app ကိုကမ္ဘာတိုက်ကြီး9တိုက်လုံးမှာရှိတဲ့လူတွေက download လုပ်ပြီးတော့ကစားကြတယ်လို့အဲ့ဒီ Candy Crush app ကိုတီထွင်တဲ့သူ Ricardo Zacconi ကပြောတဲ့ချက်
ရုပ်ရှင်ရုပ်တံဖျော်ဖြေရေးပိုင်းဆိုလို့ရှိရင် smartphone app တွေကြောင့်ပြောင်းလဲသွားကြတာတွေကအများကြီးပဲကိုကြည့်ကျင်တဲ့ရုပ်ရှင်ကိုလက်ကင် smartphone ပေါ်က app ကနေတဆင့်ကြည့်နိုင်တယ်ရုပ်တံ series တွေဆိုရင်လည်းသက်ဆိုင်ရာ app တွေရှိလို့ရှိရင် TV မှာပြနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ smartphone ပေါ်မှာကြည့်လို့ရနေပြီမဟုတ်လားမဆင်မမွေ
ပညာသင်ကြားရေးပိုင်း၊ကျန်းမာရေးပိုင်းအတွက်အများကြီးအသုံးဝင်အထောက်အကူဖြစ်တဲ့ app တွေလည်းမနှဲမနှောရှိပါသေးတယ်အထူးသဖြင့်ဒီမတန်ပေမဲ့စွမ်းသူမျိုးတွေအတွက်ကိုအများကြီးအကျိုးရှိစေတဲ့ app တွေကလည်းတကယ်ကိုကောင်းတာပါ
smartphone တွေအတွက် app ဆိုတဲ့ application တွေပေါ်လာပြီးတော့စနစ်တွင်အခုပြောခဲ့သလိုပဲအကျိုးများစေတဲ့ app တွေအများကြီးထွက်လာတာမှန်ပါတယ်။တစ်ဖက်မှာလည်းလူတွေရဲ့စိတ်ဝင်စားမှုတမင်မရရအောင်လုပ်ထားတဲ့ app မျိုးတွေမတုံးရမနေနိုင်အောင်တမင်ဆွဲနေအောင်လုပ်ထားတဲ့လူမှုကွန်ရက် app မျိုးတွေနောက်တုံးတဲ့သူတွေအတွက်ထိခိုက်ညံ့တာစေတဲ့ app မျိုးတွေလည်းအများကြီးရှိတယ်လို့ထောက်ပြဝေဖန်မှုတွေကလည်းရှိတယ်ဗျ
။ Google ကုမ္ပဏီတို့ Facebook ကုမ္ပဏီတို့မှဟိုအစောပိုင်းတုန်းကအလုပ်လုပ်ခဲ့ကြတဲ့ဒီအကြီးအကဲဟောင်းတွေဝန်ထမ်းဟောင်းတွေစုပြီးတော့မှဖွဲ့ထားတဲ့ Center for Humane Technology အဖွဲ့အားဆိုလို့ရှိရင်လူမှုကွန်ရက်တွေ smartphone တွေကြောင့်ဒီလူတွေအပေါ်မှာဆိုးကျိုးတက်ရောက်စေတာကိုတိုက်ဖြတ်ဖို့ကြိုးစားပညာပေးနေကြတယ်လေ။ဤပညာပိုင်းကျွမ်းကျင်သူတွေဖြစ်တော့ဤပညာနဲ့လူတွေကိုလွှမ်းမိုးအောင်ဘယ်လိုလုပ်လို့ရတယ်လဲဆိုတာကိုသူတို့ကအသိဆုံးမှာဒါကြောင့်မို့လို့သူတို့ထောက်ပြနေတယ်လို့ပဲဤပညာကိုအသုံးချပြီးတော့မှဒီအကျိုးမဲ့စေတဲ့ app တွေထောင်ချီရှိနေတယ်ဆိုတာကိုလည်း smartphone သုံးတဲ့သူတွေသတိထားသင့်တယ်ထင်ပါတယ်ရှင်။
ဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်မှအစီအစဉ်ကိုကိုသားညိုကကူညီတင်ဆက်တော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တက်တန်ရောင်သတင်းလောကကဏ္ဍပါအမှုပညာလောကကသတင်းတူတူထထွားတွေကိုမအီးတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တက်အောင်တင်းလာမှာတော့လူခွင့်ရေးကိစ္စရက်တွေမှာအများအန်တက်တက်ကြွကြွနဲ့ဝင်ပြီးတော့စီးယုံလှုပ်ရှားတဲ့မင်းသမီးအန်ဂျီလီနာဂျိုလီဒီတစ်ခေါက်တော့ဗင်နီဇွဲလားဒုက္ခသည်တွေအရေးပြောသွားခဲ့ပါတယ်အဆိုတော့ KT Perry ကတော့ AIDS ရောဂါတိုက်ဖျက်ရေးနဲ့လူသားချင်းစာနာဆောင်ရွက်မှုတွေကြောင့်စုရရှိသွားတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတွေကိုပြောပြပေးသွားပါမယ်အကျက်တဲရင်ဆိုင်နေရတဲ့မိခင်တိုင်းပြည်ကနေစွန့်ခွာလာကြရတဲ့ဗင်နီဇွဲလားပြည်သူတွေကိုလက်ခံပေးထားတဲ့တောင်အမေရိကတိုင်းနိုင်ငံတွေကိုကျေးဇူးတင်ပါကြောင်းနဲ့ဒုက္ခသည်တွေကိုစာနာထောက်ခံပါကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဂုဏ်သူဆောင်ကိုယ်စားလှယ်ရုပ်ရှင်မင်းသမီးအန်ဂျီလီနာဂျိုလီကအော်တိုဘာလ23ရက်နေ့မှာပဲပြောသွားခဲ့တာပါဟောလိဝုဒ်မင်းသမီးဂျိုလီဟာဗင်နီဇွဲလားဒုက္ခသည်တွေရေကဘာကအာယုံဆိုင်ပြီးတော့အလေးထားလာစီဖို့ဗင်နီဇွဲလားဒုက္ခသည်တွေကိုလီမာမြို့တော်မှာတွားရောက်တွေ့ဆုံအားပေးခဲ့ပါတယ်။ဗင်နီဇွဲလားပြည်သူနှစ်တန်းခွဲကျော်လောက်ဟာရေနံပေါ်ကျွေတဲ့သူရဲ့တိုင်းပြည်ကိုစွန့်ခွာလာကြရတာပါ။သမရနီကိုလတ်စ်မန်ဒူရိုလက်ထက်စီးပွားရေးအကြက်တဲတွေကြောင့်2015ခုနှစ်ကနေစပြီးတော့တတုပ်ပြီးတတုပ်ထွက်လာခဲ့ကြတာဖြစ်ပါတယ်။သူတို့ရောက်ရှိတဲ့တောင်အမေရိကတိုင်းနိုင်ငံတချို့မှာသူတို့ကိုအကြမ်းဖက်တိုက်ခိုက်တာမျိုးတွေကြုံနေရချိန်မှာပဲမင်းသမီးဂျိုလီကအခုလိုမျိုးခရီးစဉ်ထွက်ပြီးပြောကြတာပါတောင်အမေရိကတိုင်းနိုင်ငံတစ်နိုင်ငံဖြစ်တဲ့လူဦးရေ32တန်းကျော်ရှိတဲ့ပီရူးနိုင်ငံဆိုရင်ဗင်နီဇွဲလားဒုက္ခသည်တွေကိုတရားဝင်အလုပ်လုပ်ကင်ခွင့်တွေပေးထားပါတယ်ဒါအပြင်ဒီဒုက္ခသည်တွေအတွက်အမြဲတမ်းနေထိုင်ခွင့်အထူးအစီအစဉ်ဖန်တီးပေးထားတဲ့ပထမဆုံးတိုင်းပြည်လည်းဖြစ်ပါတယ်ဒါမဲ့လည်းဗင်နီဇွဲလားဒုက္ခသည်အရေးတွေက9သိန်းလောက်ထိတိုးလာပြီးတဲ့နောက်မှာတော့ပီရူးနိုင်ငံမှာလုံခြုံရေးစိုးရိမ်စရာတွေဖြစ်လာသလိုပြည်ဝင်ခွင့်ဆိုင်ရာအကန့်အသတ်တွေလည်းလုံလာခဲ့ရပါတယ်ဒါအပြင်မူလရှိထားတဲ့အမြဲတမ်းနေထိုင်ခွင့်အစီအစဉ်ကိုလည်းဖျက်တောက်လာရတာပါမင်းသမီးအန်ဂျီလီနာဂျိုလီကပီရူးသမ္မတမာတင်ဗစ်ကာရာနဲ့တွေ့ဆုံပြီးတော့ပီရူးလိုမျိုးဗင်နီဇွဲလားဒုက္ခသည်တွေကိုလက်ခံကူညီနေတဲ့နိုင်ငံတွေပေါ်မှာနိုင်ငံတကာကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာနီးလန်းရှာပြီးတော့ဆွေးနွေးခဲ့ပါတယ်လို့ပြောသွားခဲ့ပါတယ်ရှင်ဟောလိဝုဒ်ရုပ်ရှင်နဲ့ဂီတလောကသားတွေအတွက်နာမည်ကျော်တဲ့ Beverly Hills ရဲ့ကွက်မှာအော်တိုဘာလ18ရက်နေ့ကကျင်းပသွားတဲ့အခမ်းအနားမှာတော့အဆိုတော် Katy Perry ကို Anfas Award of Courage စိတ်ထဲကြံ့ခိုင်မှုဆုချီးမြှင့်သွားပါတယ် အေးစ်ရောဂါတိုက်ဖျက်ရေးနဲ့လူသားချင်းစာနာမှုလုပ်ငန်းတွေကုညီဆောင်ရွက်ခဲ့တဲ့ပုံမှာကေဒီဘယ်ရီကဒီစုချင်းမြင့်ခံခဲ့ရတာပါဒီခန်းနာမှာတရုတ်ဆောင်အော်လန်ဒိုဘလူးမ်တချင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့အဆိုတော်ရော်ဗင်သစ်ရုပ်ရှင်တရုတ်ဆောင်ရောဘတ်ပက်တန်ဆန်နဲ့နာမည်ကျော်ဝါရင့်စူပါမော်ဒယ်ဟိုက်ဒီကလုမ်တို့လည်းတက်ရောက်ပါတယ်အေးစ်သုတေသနအဖွဲ့ကြီးဖြစ်တဲ့အန်ဖာအဖွဲ့က1985ခုနှစ်ထဲက HIV AIDS တိုက်ဖျက်ရေးဦးဆောင်ပြီးတော့လူသက်တွေကိုကယ်တင်တဲ့အဖွဲ့ကြီးဖြစ်တယ်လို့ညနေပိုင်းမှာပြုလုပ်တဲ့ဂုဏ်ပြုပွဲမှာ Katy Perry ကပြောသွားပါတယ် HIV AIDS တိုက်ဖျက်ရေးလုပ်ငန်းတွေမှာလောက်ကိုင်းနေကြတဲ့တခြားမွန်မြတ်တဲ့သူတွေအနေနဲ့အခုဒီစုကိုချီးမြှင့်ခံရတဲ့အတွက်သူ့အနေနဲ့အမတန်မှဂုဏ်ယူရပါတယ်လို့လည်း Katy Perry ကဆိုပါတယ် HIV AIDS သုတေသနလုပ်ငန်းတွေအတွက်အလူခံပွဲကျင်းပပြီးတဲ့နောက်မှာလေးလံပွဲတစ်ခုကိုလည်းသူတို့လုတ်ခဲ့ကြတာပါအဲ့မှာ Katy Perry နဲ့အတူ Disney မှာတရက်တာသွားရောက်နိုင်မဲ့အစီအစဉ်ပြီးတော့တရုတ်ဆောင် Andy Garcia နဲ့အတူကောက်တီးရိုက်ကစားခွင့်ရမဲ့အစီအစဉ်နဲ့ Monaco မင်းသား Albert ရဲ့အထူးဧည့်သည်တော်ဖြစ်တဲ့2019 Monaco Ebritz ကားပြိုင်ပွဲမှာသွားခွင့်ရမဲ့အစီအစဉ်တွေအဲ့ဒီလေလံပွဲမှာထည့်သွင်းထားပါတယ်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.ညာလောကကသတင်းတူတူထွားထွားတွေကိုမအေးသန္နာကျော်ကစူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီခုတစ်ပတ်အစီအစဉ်မှာတော့တရုတ်နိုင်ငံယူနန်စီးပွားရေးတက္ကသိုလ်မှာမြန်မာစာအေပါမောက်ခအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်ဖြူဖြူဝင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ပေါင်းနေတော့အဲ့ဒီအချိန်ကအမှတ်အနည်းဆုံးမေဂျာဖြစ်တဲ့မြန်မာစာဘာသာရပ်ကိုပဲရခဲ့တယ်။ငယ်လေးငယ်သေးစိတ်ထဲမှာအမှတ်အနည်းဆုံးမေဂျာရလို့ဆယ်တန်းနှစ်ချင်းမောက်အောင်ပြီမဲ့မပျော်ပဲရှစ်တောင်ရှစ်ခဲ့တာ။အမှတ်များပြီးမေဂျာမြင့်တဲ့တငယ်ချင်းတွေနဲ့တွေ့ရင်လည်းကိုယ့်ကိုဟဲနင်ဘာစိတ်ကူးပေါက်ပြီးမြန်မာစာမေဂျာယူတာလဲ။ကြောက်စာတွေပါဠိတွေဖတ်ရမှာပြင်းစရာကြီးလို့ရည်တံဆွတ်ပြီးပြောတယ်။ကိုကလည်းခက်တီတီပဲပြန်ပြောလိုက်တယ်ငါကမြန်မာစာကိုယူတာမဟုတ်ဘူးဟေးအမှတ်နဲ့လို့အနှိမ်ဆုံးမေဂျာကငါစီရောက်လာတာလို့ရွဲ့ပြီးပြန်ပြောခဲ့ဘူးတယ်စိတ်ထဲကတော့မြန်မာစာကိုအထင်သေးတဲ့စိတ်ရှက်တဲ့စိတ်နဲ့ပေါ့အဲ့လိုနဲ့ပထမနှစ်ကိုတက်ခဲ့တယ်အဲ့ဒီတုန်းက1988ဆယ်တန်းအောင်ရေးခင်းဖြစ်ပြီးကျောင်းသုံးနှစ်ပိတ်တဲ့အချိန်နဲ့တိုးခဲ့တော့ကျောင်းတွေပြန်ဖွင့်တဲ့အချိန်မှာနောက်ကတက်လာတဲ့အတန်းတွေထပ်ကုန်လို့၃လတန်းနဲ့ဒုတိယနှစ်အထိတက်ခဲ့ရတာအမှတ်တရပါပဲခေဆူးစနစ်ဆိုးတဲ့ကပညာရေးစနစ်နဲ့တိုးခဲ့ရသူပေါ့ဒုတိယနှစ်မှာခုလို၃လတန်းနဲ့တက်ရတဲ့အတန်းတွေမှုအရင်ကလိုဂုံနူးတန်းတွေပါတယ်ထားမပေးတော့ဘူးဖြစ်သေးတာအဲ့လိုသာဖြစ်ခဲ့ရင်လဲဘွဲတစ်ခုခုရပြီးရောဖြစ်ချင်တာဖြစ်သွားမှာပါရဂူဘွဲရတဲ့အထိလဲဆက်တက်ဖြစ်ချင်မှတက်ဖြစ်မှာဒါပေမဲ့တက်ကတော့အုတ်ချုပ်သူတွေကနောက်ဆုံးဂုံနူးတန်းကတော့ပုံမှန်အတိုင်းထားပေးရမှာပဲဂုံနူးတန်းနဲ့ရိုးရိုးတန်းဆိုပြီးခွဲရမှာပဲဂုံနူးတန်းဝင်သွားမှသာ short term နဲ့တက်လာသူတွေကိုတစ်နှစ်ပြည့်တင်ကြရမယ်ကျန်တဲ့ရိုးရိုးတန်းတွေတော့6လတန်းဆက်လုပ်မယ်ဆိုပြီးဆုံးဖြတ်တော့အဲ့ဒီတော့ကတက်ကတော့ဆီယမလှလှလေးတွေကြည့်ပြီးကိုယ်တိုင်ကဆီယမဖြစ်ချင်လာတယ်အဲ့လိုဖြစ်ဖို့ကဒုတိယနှစ်မှာဂုံနူးတန်းဝင်မှဖြစ်မှာလေကုန်းနူးတန်းကလည်းမြန်မာစာဘာသာရဲ့မေဂျာကြီးပဲ၃ခုနဲ့မိုင်နာအင်္ဂလိပ်
အင်္ဂလိပ်စာနဲ့ပါဠိတခုခုဂုံနူးစုစုပေါင်းဂုံနူး၄ခုထွက်မှဝင်မယ်ဆိုပြီးတော့တတ်မှတ်ထားတော့ဆီယမဖြစ်ခြင်းဇောနဲ့ကျိုးစားခဲ့တာဂုံနူး၄ခုနဲ့ဂုံနူးတန်းဝင်သွားတယ်ဂုံနူးတန်းတက်တော့ဆရာဆရာမတွေအပြောနဲ့အပြင်းစားတွေအပူစားတွေပါဖတ်မှဆက်မေးပွဲတိုင်းကောင်းကောင်းဖြေနိုင်မှဂုံနူးတန်းကနေရိုးရိုးတန်းပြန်မစင်းရမှာအမှတ်နေရင်ရိုးရိုးတန်းပြန်စင်းရမယ်ဆိုတော့အဲ့ဒါကြောက်တာနဲ့ပဲဆက်ကျိုးစားရတော့တာပေါ့အဲ့ဒီမှာပထမအဦးဆုံးဖတ်မိတဲ့စာအုပ်လေးကဘာစာအုပ်လဲဆိုတော့လန်ဒန်တက္ကသိုလ်မြန်မာစာပါမောက္ခဟောင်းဒေါက်တာလှပေရဲ့မြန်မာစာပေဧည့်ခံစရံဆိုတဲ့စာအုပ်ပါအဲ့ဒီထဲကစောင်းပါးတွေကိုစိမ်ပြေနပြေဖတ်ရတာမြန်မာစာရဲ့ခက်ခဲနေနေမှုမြန်မာစာနဲ့ကဘာကျော်တက္ကသိုလ်တစ်ခုမှာပါမောက္ခဖြစ်နေတဲ့ဆရာကြီးဒေါက်တာလှပေရဲ့လန်ဒန်မြို့ကစာသင်အတွေ့အကြုံတွေကိုတိလာသဘောကျလာနှစ်သက်လာပြီးကိုအထင်သေးခဲ့တဲ့မြန်မာစာကိုလေးစားအထင်ကြီးသွားရာကနောက်ဆုံးပါရဂူဘွဲရတဲ့အထိကျမ်းတွေပြုစုစာတွေလုတ်အခုမြန်မာစာမြန်မာဘာသာစကားတင်ဆရာမအဖြစ်နဲ့ပဲဆက်လက်ရှင်သန်နေစေဖြစ်လာရပါတယ်။ကျမဖြူဖြူဝဲမှာတရုတ်ပြည်ယူနန်ပြည်နယ်ကုမင်းမြို့ကယူနန် University of Finance and Economics မှာမြန်မာစာဧည့်ပါမောက္ခအဖြစ်တာဝန်ထမ်းဆောင်နေသူပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လင်းပေးခဲ့တဲ့တနအိစားအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
းရန်ကုန်တိုင်းအစိုးရရုံးရှိတပိတ်စခန်းဖွင့်လိုက်တဲ့ဖွယွန်းအထယ်ချုပ်ဆက်ယုံကအလုတ်သမားတွေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့အခုညပိုင်းမှာတွေ့ဆုံဆွေးနွေးနေကြပါတယ်အလုတ်သမားတွေဘက်ကတောင်းဆိုချက်6ချက်တောင်းထားတဲ့အထက်မှာအလုတ်ထုတ်ခံရသူတွေပြန်ခံရေးလောက်ခတိုးပေးရေးအပါအဝင်3ချက်သဘောမတူနိုင်သေးတဲ့အကြောင်းတပိတ်အဖွဲ့ဘက်ကတင်ပြပါတယ်အလုတ်ရှင်ဘက်ကတော့အလုတ်ထုတ်ထားသူတွေကိုအုတ်ချုပ်နိုင်စွမ်းမရှိတဲ့အတွက်အလုတ်ပြန်မခတ်နိုင်ဘူးလို့ယတိပြတ်ပြောဆိုထားတာပါဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဘက်ကတော့အငင်းပွားမှုဖြေရှင်းဖို့ဥပဒေအတိုင်းဆောင်ရွက်ဖို့ပဲတိုက်တွန်းပြောဆိုသွားပါတယ်တိုင်းအစိုးရအနေနဲ့တော့အလုတ်သမားတွေအလုတ်ပြန်ခန့်ပေးဖို့မဖြစ်နိုင်တဲ့အကြောင်းလည်းသူကပြောသွားပါတယ်ရန်ကုန်တိုင်းဒေသကြီးတကုန်းစိတ်ကမ်းမြို့နယ်အတွင်းကဖွယွန်းအထယ်ချုပ်ဆက်ယုံကအလုတ်သမား90လဲ30ကိုအလုတ်ထုတ်လိုက်တာကိုမကြေနပ်တာကဆက်ပြီးတော့အလုတ်သမားတပိတ်ကပေါ်ထွက်လာတာဖြစ်ပါတယ်ဒီရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တပိတ်မှအလုတ်သမားတွေရဲ့တွေ့ဆုံမှုကို VOE ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA Burmese News Facebook စာမျက်နှာမှာကြည့်ရှုနိုင်ကြပါတယ်ရှင်ခီးတယ်နဲ့လေရင်အမှုထမ်း189ယောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုင်းလေယာဉ်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေပြန်တက်ပြီး73မိနစ်အကြာမှာပင်လယ်ထဲကိုပြတ်ကျသွားခဲ့တယ်လို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်ဌာနရဲ့ပြောခွင့်ရာဆူတိုပိုပါဝူနူဂရိုဟိုကအပြက်စီဓာတ်ပုံတွေကိုတွတ်တလူမှုကွန်ရက်မှာတင်ထားတဲ့အထက်မှာတော့ရှားပွေကယ်ဆယ်ရေးအဖွဲ့ကစေယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံးစာအုပ်တွေခီးဆောင်အိတ်တွေလင်းရင်အပြည့်စီအပိုင်းစာတွေကိုတွေ့မြင်ကြရပါတယ်ရှင်
။တရင်အချင်းချုပ်ကိုမှတင်ငေထိုက်ကျညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်းမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vitex Sonyak ဖြစ်ပါတယ်။ VOA American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.